ဘုရားဘုန်းကြီးတို့အခြေခံမူတည်ထားတဲ့အနေထားကတော့အဲ့ဒါမူတည်ထားတဲ့အရာကိုသူတော်ကောင်းတို့လိုက်ဆိုရမယ်ကဲလိုက်ဆိုလုံငင်းမှုကိုရလို့သူများသည
်
တရားအလုံ
း
ဘွားများ အာထုတ်ကြရနိုင
်
ရှေးဦးစွာတမာတိကိုဒီအောင်လို့တိတ်ချိနဲ့ပညာကိုဖယ်ခွာခန္ဓာပရမတ်တစ်ခုခုကိုတွေ့အောင်ရှာတွေ့ရှိလာသည့်ခန္ဓာပရမတ်ကိုအနိစ္စစသည့်လက္ခဏာထင်အောင်ရှုဒုက္ခသစ္စာသိအောင်လို့ချုပ်ဆုံးသည့်အထိရှုကြည့်ခန္ဓာဒုက္ခချုပ်ဆုံးသွားပါကခန္ဓာဒုက္ခချုပ်ဆုံးသွားပါကလွတ်ငြိမ်းမှုကို
လွတ်ငြိမ်းမှုကို
ဧကံမုတ်ချဧ
ကံမ
ုတ
်
ချရရှိပြီလေဤရရှိပြီ
လေ
အဲ့ဒါကဘုန်းကြီးတို့ခြားထားတဲ့မူပထမဥစွာပန်လဲဆိုလွတ်ငြိမ်းမှုကိုရထင်ကြတဲ့ပုဂ္ဂိုလ်များအလုံးအနေနဲ့သိရှိနားလည်ထားမယ်အချက်ဒါဘုန်းကြီးတို့မူခြားထားတာရှိဦးစွာတမာတိကိုဒီတမာတိကိုအရင်ဆုံးတည်အောင်လုပ်ရမှာတမာတိကိုတည်အောင်တမာတိကိုပဲအရင်တည်အောင်လုပ်ရအောင်မှာဖြစ်တယ်ရှိဦးစွာတမာတိကိုတည်အောင်လုပ်တမာတိရှိလာပြီဆိုတဲ့အခါဒိဋ္ဌိနဲ့ပညာကိုဖယ်ခွာတမာတိရှိပြီဆိုဝိပဿနာရှုဖို့ဆိုတာဒိဋ္ဌိနဲ့ပညာကိုဖယ်ခွာတာဖြစ်တယ်ဒိဋ္ဌိနဲ့ပညာကိုမဖယ်ခွာနိုင်ဘူးဆိုရင်ခန္ဓာပရမတ်ကိုရှာတာမလွယ်ဘူး။ဒါကြောင့်အဲ့ဒီခန္ဓာပရမတ်အရှုခံလို့ဆိုရတဲ့အရှုခံလို့ဆိုရတဲ့ခန္ဓာရဲ့အပေါ်မှာပညာဖုံးနေတယ်။အရှုဉာဏ်လို့ဆိုရတဲ့အပေါ်မှာဒိဋ္ဌိဖုံးနေတယ်။အဲ့ဒီအရှုခံအရှုဉာဏ်တို့ရဲ့အပေါ်မှာဖုံးနေတဲ့အဖုံးနှစ်ပါးဒိဋ္ဌိနဲ့ပညာကိုဖယ်ခွာတာဖြစ်တယ်။ဒိဋ္ဌိနဲ့ပညာကိုဖယ်ခွာပြီးတော့ခန္ဓာပရမတ်တစ်ခုခုကိုတွေ့အောင်ရှာတာဖြစ်ပါတယ်။တမ္မာသင်္ကပ္ပဆိုတဲ့မကင်နဲ့ခန္ဓာပရမတ်ကိုတွေ့အောင်ရှာတာဖြစ်တယ်။ခန္ဓာပရမတ်စိတ်စိတ်တည်းရုပ်တနည်းအားဖြင့်ရုပ်နံတနည်းအားဖြင့်ခန္ဓာ၅ပါး။အဲ့ဒီအရာကိုတွေ့အောင်ရှာတာဖြစ်ပါတယ်။ယုံနာနဘခန္ဓာငါးပါးကိုတခုခုတွေ့အောင်ရှာရှာလို့တွေ့လာတဲ့ဒီခန္ဓာပရမတ်ကိုအနိစ္စစသည်လက္ခဏာထင်အောင်ရှုအနိစ္စစသည်လို့ပြောတာနော
်
အနိစ္စစသည်လို့ပြောထားတဲ့အတွက်အနိစ္စလက္ခဏာလည်းပါတယ်ဒုက္ခလက္ခဏာလည်းပါတယ်အနတ္တလက္ခဏာလည်းပါတယ်အဲ့တော့အနိစ္စစသည်လက္ခဏာထင်အောင်ရှုအနိစ္စဆိုတာဖြစ်ပြမြင်အောင်ရှုခိုင်းတာပေါ့မှန်ပ
ါ
ဖြစ်ပြမြင်အောင်ရှုခိုင်းပြီးတော့အဲ့ဒီဖြစ်ပြကိုပဲနှလုံးသွင်းမှုလေးပြောင်းပြောင်းပြောင်းပြောင်းသွားတဲ့အချိန်မှာလက္ခဏာညာငတ်လည်းပဲပြောင်းပြောင်းပြောင်းပြောင်းသွားတယ်အဲ့ဒီလက္ခဏာညာပြောင်းသွားတယ်အနိစ္စလက္ခဏာနေဒုက္ခလက္ခဏာဒုက္ခလက္ခဏာနေပြီးတော့မှအသေးစိတ်ခွဲပြီးကြောင်းကျိုးဆက်လိုက်တဲ့အခါကျမှအနတ္တလက္ခဏာအဲ့ဒီနတ်တလက္ခဏာထင်ပြီဆိုတဲ့အချိန်ကကြမှာသစ္စာတင်တာနော်ဒုက္ခသစ္စာလို့ပိန်ချသိအောင်ရှုကြည့်တာအဲ့တော့ဒုက္ခသစ္စာလို့ပိန်ချသိအောင်ရှုကြည့်ပြီးတဲ့အခါရှုတော့ဟုတ်ပြီဘယ်အထိရှုရတာလဲဆိုတာချုပ်ဆုံးတဲ့အထိရှုကြည့်အချက်၆ချက်ပေါ့နော်ရှေးဥစွာတမာတိဒီဆောင်ဒိဋ္ဌိနဲ့ပညာခွာခန္ဓာပရမတ်ကိုရှာနောက်ပြီးတော့တွေးရှိလာတဲ့ခန္ဓာပရမတ်ကိုအနိစ္စစသည်လက္ခဏာထင်အောင်ရှုရမယ်နောက်ပြီးတော့ဒုက္ခသစ္စာသိအောင်လုပ်ရမယ်လုပ်ပြီးတော့ချုပ်ဆုံးတဲ့အထိရှုကြည့်ဒါကဟဲ့တဲ့တော်မူချထားတဲ့အရာဒီတိုင်းပဲဟောသွားတာပေါ့ဒီတိုင်းပဲဘဝမြတ်အထုတ်သွားကြမှာ